ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေအနီးကချင်ပြည်နယ်လိုင်စာမြို့ကကချင်စစ်ပေးရှောင်ဒုက္ခသည်စခန်းတွေမှာလေပြင်းတိုက်ခတ်မှုနဲ့မိုးသီးတွေအပြင်းထန်ကြွေကြလို့စခန်းတွေကယာယီနေထိုင်တဲ့တဲအိမ်တွေပြိုကျပျက်စီးခဲ့ရပါတယ်။ဒုက္ခသည်တွေစခန်းမှာနှစ်နဲ့ချီနေထိုင်နေရဆဲကချင်စစ်ပေးရှောင်ဒုက္ခသည်တွေအတွက်ယာတိရုဆိုးဝါးတဲ့တန်နဲ့နေရာထိုင်ခင်းအကျအတဲတွေကြောင့်နေထိုင်ရေးကအတော်လေးခက်ခဲနေတယ်လို့ကူညီကယ်ဆယ်ရေးလူဆောင်နေသူတွေကပြောပါတယ်ဒုက္ခသည်တွေစီကိုလိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးသွားနိုင်ဖို့ကလည်းအခုချိန်ထိစည်ရေးမတည်ငြိမ်မှုကြောင့်တွာလာရေးပိတ်ပင်နေခံရစေဖြစ်တယ်လို့ဆိုပါတယ်အသေးစိတ်ကတော့မဆုမွန်ကပြောပြမှာပါ
ဟုတ်ပါတယ်ဒီအပိုင်းမှာပဲရာသီဥတုဆိုးဝါးပြီးတော့လေပြင်းတိုက်ခိုက်မှုတွေနဲ့မိုးပြင်းထန်စွာရာသွန်းတဲ့အပြင်အရွယ်စားကြီးမားတဲ့မိုးသီးတွေပါကြာလာလို့ကချင်ပြည်နယ်လိုင်စာမြို့အနီးကကချင်စစ်ပြေဒုက္ခသည်စခန်းတွေထဲကအဆောက်အဦနဲ့ဒုက္ခသည်တဲတွေပြိုကျပျက်စီးဆုံးရှုံးပြီးတော့ဒုက္ခသည်တွေနေထိုင်ရေးနဲ့စားဝတ်နေရေးအတော်လေးအခက်တွေ့နေကြရတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါတယ်2017ကျော်ကနေစပြီးတော့ကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားတကြော့ပြန်စီးရေးတင်းမာမှုတွေဖြစ်ခဲ့တာအခုဆိုရင်6နှစ်ကျော်လို့9နှစ်နီးပါးရှိလာပြီဖြစ်ပေမဲ့တိုက်ပွဲတွေကဆက်ပြင်းထန်နေစေအနေထားဖြစ်ပါတယ်အခုချိန်ထိဒုက္ခသည်စခန်းတွေထဲမှာနှစ်နဲ့ချီနေထိုင်နေကြရပြီးအခုလိုရာသီဥတုဆိုးဝါးတဲ့ဒဏ်နဲ့ယာယီအဆောက်အဦတွေမှာမိသားစုတွေကြက်ကြက်တဲတဲနေထိုင်နေရတဲ့ဒဏ်ကြောင့်ပြိုကျပျက်စီးမှုတွေဖြစ်နေလို့နေထိုင်ရေးကအတော်လေးအခက်အခဲဖြစ်နေကြတာလို့ကချင်မျိုးသားများအတိုင်းပင်ခံအဖွဲ့ရဲ့အတွင်းရေးမှူးဦးလပန်ကံအောင်က VOA မြန်မာပိုင်းကိုပြောပါတယ
်တတိယကတော့ဟိုကအဲ့လိုကြာရပါတယ်ကျွန်တော်တို့လည်းဆိုအဓိကတော့ဒီနေဖို့ထိုင်ဖို့နော်ထိုင်ခင်းတွေပေါ့အဆောက်အဦတွေပေါ့အဲ့ဒါကျိုးရပစ္စည်းတွေလို့ချက်ရနေတယ်ဒီလိုဒီကခုတော့စေမုန်တိုင်းလေမုန်တိုင်းဟွာဖြစ်တဲ့ခါကျတော့အဲ့ဒီနေဘူးထိုင်ဘူးအဓိကနံပါတ်1ပေါ့နော်နောက်တစ်ချက်ကတော့စားဘူးပေါ့အဲ့ဒီဟာလေကျွန်တော်တို့အခုလိုလိုစတဲ့သူအနေနဲ့လူတည်ရရှိပါခင်ဗျာ
အထူးသဖြင့်ကတော့ဒုက္ခသည်စခန်းတွေထဲမှာနေထိုင်မှုအခက်အခဲအပြင်လူသားချင်းစာနာမှုအကူအညီတွေသူတို့စီကိုပေးပို့တာကိုဟန်တာကန့်သက်ခံရတာနဲ့ရိတ်ခါထောက်ပံ့မှုတွေကိုရက်စဲခံလိုက်ရတဲ့အတွက်နေ့စဉ်လူနေမှုဘဝရက်တီနေထိုင်စားသောက်ရေးအတော်လေးအခက်တွေ့လာရလို့ဒုက္ခသည်တချို့စခန်းအပြင်ကိုအသက်ဆုံးထွက်ပြီးစားစရာထရက်ရှာဖွေရတဲ့အနေအထားဖြစ်လာတယ်လို့ဥလပန်ကံအောင်ကပြောပြပါတယ်
ဒီလိုတို့ကဒီကအရှင်တို့ကြာလာနေဒီနေ့ကြာလာတဲ့ခါကျတော့ဒီနေ့တို့ပိုင်ဖို့ဟိုစစ်ပြတယ်လေဟိုစစ်ပြချိုးတွေတချို့ solution တိတိလေးပဲအခန်းကြီးကတိတိလေးနဲ့လူတွေကကြီးရတယ်ကလေးတွေကလည်းကြီးရတယ်နောက်တစ်ချက်ကတော့တတိယ UOD ကကောင်းမလားရဖို့ဘာဖြစ်လို့ဆိုတော့ဒီ IDP မှာနေတဲ့လူတွေကဟိုအရင်တော့တော့ကုမ္ပဏီတဲ့ agency တွေပေါ့တော့ဒေါ်လာတွေများခုနောက်ပိုင်းမှာကျတော့အခက်အခဲတွေများလာတယ်ကုမ္ပဏီတန်ဖိုးမှုကလည်းပြောင်းနေလာတဲ့ခါကျတော့ဒီ IDP တွေကအပြစ်မှာထွက်ပြေးမှာအဲတက်မှုဝန်ကြောင့်တော့ကုမ္ပဏီရရှိတဲ့လုပ်ငန်းတွေလုံးသာကြတယ်ကလေးတွေကသာပေါ့အဲခါကျတော့ကျွန်တော်တို့အနေနဲ့ကတော့စာဝတ်နေရဲရဲအဲ့ဒီနေဘူးထိုင်ဘူးရဲကုမ္ပဏီရရှိဖို့လုပ်ငန်းတွေပေါ်တော့ဖန်တီးပေးနိုင်မယ်ဆိုလို့ရှိတော့ဒါသူတို့ရဲ့ဒီလိုအချက်တွေကိုကျွန်တော်ပြစီရရမယ်လို့ကျွန်တော်တို့အချမ်းပြင်းချင်တာ
ပြီးခဲ့တဲ့ဇန်နဝါရီလဇန်နုံကလည်းကချင်ပြည်နယ်တနိုင်းမန်စီစွန်ပရာဘွန်နဲ့ဖားကန်ဒေသတွေမှာတိုက်ပွဲတွေကပြင်းထန်ခဲ့လို့ဒုက္ခသည်စခန်းတွေကိုပါလက်နက်ကြီးကြီးကျလို့အသက်ဘေးကနေလွတ်အောင်ဒုက္ခသည်စခန်းတွေကနေထပ်ထွက်ပြေးခဲ့ရတဲ့အနေအထားရှိပါတယ်ဒုက္ခသည်စခန်းတွေအထိစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေသွားပေးနိုင်မှုကအခက်အခဲဖြစ်နေတော့မယ်လို့ဦးလပန်ကွာအောင်ကပြောပါတယ်အ
ဲခုအခြေတော်အရှင်မပြေဘူးလားတချို့အမှန်တမ်းနဲ့ solution လေဟိုအစားတွေပါတည်လို့မရဘူးလေဒီစီးပြီးတခြားဟာစားတော့ကုန်ကစားပြီးလူတွေပို့ဆောင်နေတကယ်လေရောစားတည်ရတယ်ခင်ဗျာနောက်တစ်ချက်ကတော့သူတို့စီရောက်အောင်လေပေးဖို့ကလည်းလုံခြုံရေးကြောင့်ပဲလာမသိဘူးအဲအခုစီတော့ခင်းမှုရှိတယ်ကြည့်တယ်ဟိုသူတို့ IDP တွေရှိတဲ့နေရာချင်းဒီခါကြီးပို့ဖို့ဆိုတော့ဘာမှကျွန်တော်တို့ကတော့အမြဲတမ်းဒီအဲလုံမကူညီရေးစတင်ဒီမင်းစီယံ X ကိုတော့ကျွန်တော်တို့အရောက်ပြည့်ဖို့အတွက်တစ်သက်ကိုပေါ့နော်ကျွန်တော်တို့အများအားကြိုက်ကြိုးနေတယ်အကျိုးဆူနေတယ်နောက်ကျွန်တော်တို့ဒီတိုင်းရေးတမန်ရေးအနေနဲ့တခြားဒီတာမီယုံတွေကနေလည်းဟိုကိုကြီးပန်းပူပေးဖို့တယ်ကျွန်တော်တို့အများအားတင်ပြဖေးတယ်ကိုကြီးကောင်းခံပေးတယ်အဲနိုင်ငံတော်ဆူရကိုလည်းကျွန်တော်တို့ကတော့ပုံနေတဲ့ကောင်းချင်တယ်ဘာလို့ဆိုဟိုစစ်တပ်တစ်တိုက်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုရောက်တော့မှမဟုတ်ဘူးလေဒီဖြီးဒီတကယ်ဒုက္ခရောက်နေတဲ့ပြည်သူတွေရှိကိုရောက်ဖို့ဆိုတော့နိုင်ငံတော်အစိုးရကလည်းကုန်ပြီတောင်းပြီးကျွန်တော်တို့ကတော့ရောက်ဖို့ပြေးတဲ့ခါမှာဟန်တန်ရှိဘောနာရှိသူလမ်းကြောင်းတွေဖွင့်ပေးဖို့ကျွန်တော်တို့တာရည်ခတ်တယ်။ဟုတ်ကဲ့အခုကဒီ IDP တချို့ဒီအမြောက်ကြီးတွေပေါ့တိုက်ခိုက်တဲ့ခါကျတော့ဟိုလက်နက်ကတိုင်းတာလက်နက်ကနေတဲ့ KAK ဟိုဒီတိုက်ခတ်တဲ့ခါကျတော့တချို့ဟိုလက်နက်ကြီးတွေကတော့အဘက်ကိုကြားကြလာတဲ့ခါတွေရှိတယ်။ဘောကအတွက်ပေါ့ဒီ IDP မှာနေရပဲမဲ့ဘောကလုံခြုံမှုသူတို့ရဲ့ဒီ privacy တွေပေါ့ security ကအမှန်ကန်တယ်ရှိတဲ့ခါကျတော့နေရ data ကိုပြန်ဖို့ဆိုတော့လုံခြုံဖိချမှုဘောကအတွက်ဒီစစ်ခဏခဏတိုက်တဲ့ခါကျတော့သူတို့ကလည်းဒါစုရည် ကတော့ပြန်ဖို့ဆိုတာကတော့ဟိုအကြောက်တရားနဲ့ပဲသူတို့ဒီမှာပဲချင်းချင်းချင်းနဲ့ဒုက္ခခံနေနေရတဲ့ပုံမှာဖြစ်နေပါတယ်
ဒါကြောင့်ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရတက်မတော်နဲ့တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကကချင်ဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့အကူအညီတွေပေးပို့နိုင်မှုနဲ့ဒေသရင်းတည်ငြိမ်ရေးနဲ့ညီညာရေးရနိုင်မှုဆွေးနွေးညှိနှိုင်းမှုတွေဆောင်ရွက်ပေးဖို့ကိုလည်းဒေသခံတွေကတောင်းဆိုနေကြတယ်လို့ဒုက္ခသည်အရေးအကူအညီပေးနေသူတွေကပြောပါတယ်ရှင်